နိုင်ငံတော်လျှို့ဝှက်ချက်ချုပ်ဖောက်မှုနဲ့ထောင်နှံခုနှစ်နှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ပေါ်ဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ကို UNESCO ကချီးမြှင့်တဲ့ Guillermo Cano သတင်းလွတ်လပ်ခွင့်ဆု UNESCO Guillermo Cano Press Freedom Prize ဆုကို2019ခုနှစ်အတွက်ပူးတွဲချီးမြှင့်လိုက်ပါတယ်။သူတို့ကိုအခုနှစ်အတွက်ဒီဆုချီးမြှင့်မှုနိုင်ငံတကာသတင်းမီဒီယာသမားများအဖွဲ့ကအဆိုပြုတင်သွင်းခဲ့ကြတာပါ။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ဟာရခိုင်ပြည်နယ်အတွင်းလူခွင့်ရေးချုပ်ဖောက်မှုတွေဖြစ်နေတယ်ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့စူးစမ်းနေကြစဉ်2019ခုနှစ်ဒီဇင်ဘာ12ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ဟာမြန်မာနိုင်ငံကိုပြင်ပကဘာနဲ့ဆယ်စုနှစ်ပေါင်းများစွာဆွတ်သွယ်ချတ်တောက်ခံထားခဲ့ရာကဖောက်ထွင်းနိုင်မှုကြိုးပမ်းခဲ့ကြတဲ့စံပြပုဂ္ဂိုလ်မျိုးဖြစ်ကြောင်းစစ်စိုးရလက်ထက်မှာဘလို့မှမဖြစ်နိုင်ခဲ့တဲ့သတင်းမီဒီယာလုပ်ငန်းကိုရိုးသားစူးစမ်းစွာလုပ်ကင်ခဲ့ကြသူတွေဖြစ်ကြောင်းသူတို့ဟာရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်ဖို့စူးစမ်းရင်းဖမ်းဆီးခံခဲ့ကြရကြောင်းသူတို့ရဲ့တတိပြောင်မြောက်မှုတော်လန်လိုစိတ်ရှိမှုသတင်းလွတ်လပ်ခွင့်အတွက်ကြိုးပမ်းအားထုတ်မှုတို့ကြောင့်ဒီစုကိုပေးဖို့ရွေးချယ်ခဲ့ခြင်းဖြစ်ကြောင်းစုရွေးချယ်ရေးခုံတမာရီအဖွဲ့ဥက္ကဋ္ဌ Vitek Tokman ကပြောပါတယ်ဒီ Guillermo Cano သတင်းလွတ်လပ်ခွင့်စုချင်းမြင့်ပွဲကိုမေလ၂ရက်နေ့မှာပို့ကျင်းပသွားမှာဖြစ်ပါတယ်ဒါဟာမေလ၃ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အခမ်းအနားကျင်းပမယ်အီသီယိုးပီးယားနိုင်ငံမှာစုချင်းမြင့်ပွဲကိုကျင်းပမှာလည်းဖြစ်ပါတယ်ဒီစုကို NRA ကြားမှာသတင်းမီဒီယာလွတ်လပ်ခွင့်ဖွံ့ဖြိုးအောင်လှုံ့ဆော်သူဒါမှမဟုတ်အကာအကွယ်ပေးသူတွေကိုချီးမြှင့်တာဖြစ်ပါတယ်ဒီစုဟာကိုလံဘီယာနိုင်ငံပိုဂိုတာမြို့မှာ1946ခုနှစ်ကသူ့ရဲ့သတင်းစာတိုက်ရှိမှာလှုပ်ကြံတက်ဖြတ်ခံရတဲ့ကိုလံဘီယာသတင်းတော် Guillermo Cano Izaza ကိုအစွဲပြုပြီးချီးမြှင့်တာလည်းဖြစ်ပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့အုပ်ဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်ခြေဆိုင် Pan American အဖွဲ့ကချီးမြှင့်တဲ့ Pan Barbary Freedom to Write Award ဆု2019ခုနှစ်မှာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကထူးချွန်တဲ့တင်ဒင်းသမားတွေကိုနှစ်စီဂုဏ်ပြုတဲ့ George Fox ဆုတို့ကိုလက်ခံရရှိခဲ့ပြီးဖြစ်ပါတယ်။ဒီတော့တင်မြန်မာအာဏာပိုင်အနေနဲ့သူတို့နှစ်ဦးကိုလွတ်ပေးဖို့ပလတ်တမကအတွင်းမှုချုပ် Antonio Guterres အပါအဝင်နိုင်ငံတကာကောင်းဆောင်တွေလူခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။